Palestine သမ္မတ Mahmoud Abbas ကုလသမဂ္ဂမှာတောက်ချာနေကပြောသွားတဲ့မိန့်ခွန်းကိုအမေရိကန်ကပယ်ချပြီးတော့အဲ့ဒီမိန့်ခွန်းမှာသူများပေါ်မှာရန်စားတဲ့သဘောမျိုးတွေပါဝင်နေတယ်လို့ပြောပါတယ်။ Palestine နယ်မြေတွေမှာဝင်ရောက်နေရာယူထားတာတွေကို Israel ကစုံခွာပေးဖို့တိကျတဲ့အချိန်သတ်မှတ်ပေးပါလို့ Mr. Abbas ကကုလသမဂ္ဂအထွေထွေညီလာခံမှာတောင်းဆိုသွားခဲ့တာပါ။ဂါဇာကမ်းမြောင်ဒေသမှာပါလက်စတိုင်းရဲ့ဟာမတ်စစ်ဆေးကြောအဖွဲ့နဲ့တလောကဖြစ်ခဲ့တဲ့ပြည်ပခအတွင်းအစ္စရေးကစစ်ရာဇဝတ်မှုကျူးလွန်ခဲ့တယ်လို့သူကဆွဆွဲပါတယ်။အဲဒီလိုမျိုးရန်စားတဲ့ပြောကြားမှုမျိုးဟာအကျိုးမဖြစ်ထွန်းမင်းနဲ့အစိုးကျိုးကိုပဲဖြစ်စေတယ်။နှစ်ဖက်သားမှာယုံကြည်မှုပြန်ပြီးတော့တိဆောက်ဖို့ကြိုးပမ်းမှုတွေကိုအနှောက်အယှက်ဖြစ်စေတယ်လို့အမေရိကန်ပြောရေးဆိုခွင့်ရှိသူဂျန်ဆက်ကီကပြောသွားခဲ့ပါတယ်။မစ္စတာအာဘတ်စ်ကတော့အစ္စရေးကိုစုတ်ခွာဖို့အချိန်သတ်မှတ်ပေးဖို့ကုလသမဂ္ဂအဆုံးဖြတ်ချက်ချအောင်လုပ်မယ်လို့ပြောပါတယ်။အဲ့ဒီအချိန်သတ်မှတ်ချက်ဆိုတာဟာသုံးနှစ်တာကာလပေးမှာကိုပြောတာလို့မစ္စတာအာဘတ်စ်ရဲ့လက်ထောက်တွေကပြောကြပါတယ်။အစ္စရေးဘက်ကတော့နှစ်ဖက်ပြည်လည်အောင်လို့အဖြေရှာဖို့ဆိုတာကိုလက်ခံပေးမယ်လေအနာဂတ်ပါလက်စတိုင်းနိုင်ငံအတွက်နယ်မြေတပ်မှတ်ရေးမှာနှစ်ဖက်ကိုယ်စားလှယ်တွေညှိနှိုင်းမရဖြစ်နေကြတာပါရှင်